ဖားကံမြို့နယ်အေးမြတာရွာဂျေးရွာအုပ်စုကမနမောမှာပြီးခဲ့တဲ့တည်ငွေနေ့ညနေ3နာရီခန့်မြေစာပုံပြိုကျပြီးရေလှမ်းရိုက်တာကြောင့်လူ40လောက်ကျင်းအောင်ရေကန်အတွင်းမှာမျောပါပျောက်ဆုံးခဲ့တာပါအင်္ဂါနေ့ကတော့ဒေဆုံးသူတွေရဲ့အလောင်း25လောင်းကိုရှာဖွေတွေ့ရှိခဲ့ပြီးအဲ့ဒီနေ့မှာ10လောင်းထပ်မံတွေ့ရှိတဲ့အကြောင်းအခင်းဖြစ်ပေါ်တဲ့နေရာကိုရောက်နေသူတယောက်က VOA ကိုပြောပြပါတယ်
ဒီနေ့ကအနောက်ထပ်အလောင်း10လောင်းထပ်တွေ့တယ်။အဲဒါဆိုရင်မနေ့က25လောင်းနဲ့ပေါင်းလိုက်ရင်33လောင်းရှိဒီနေ့ရှိတွေ့ရပါတော့။အနောက်ဘက်ဟိုဆက်ရှာနေသေးတယ်။ဘယ်လိုလဲဆိုတော့ဒီဖက်ကန်တမျိုးလုံးကလူမှုကေဆယ်အတင်းတွေပေါ့နော်။အဲ3ရက်ဆက်တိုက်ရှိသူတို့စူးစမ်းရေးရှာဖွေလုပ်ဝင်ကြပါတော့။ဘယ်လိုဆိုတော့33လောင်းတော့တွေ့ထားပြီပေါ့။တချို့ဟိုအလောင်းမတွေ့သေးတဲ့အလောင်းပိုင်ရှင်ရဲ့လဆောက်နေရာရှိရပါတော့
။အလားတူဖက်ကန်မျိုးတွေကဂူကြီးကေဆယ်ရေးအဖွဲ့ဝင်တယောက်ကလည်းပြောင်းဆုံးနေသူတွေရှိနေသေးတဲ့အတွက်ရှာဖွေကယ်ဆယ်ရေးတွေဆက်လုပ်နေတဲ့အခြေအနေကိုအခုလိုပြောပြပါရစေ
။ဒီနေ့25လောက်ဒီနေ့10လောက်ကျော်30လောက်။နှစ်နာရီလောက်တက်လဲကျွန်တော်တို့10လောက်မြောက်တွေ့ပြီ။အခုတော့ပေါ်လာခြင်းရှိဘူးကျွန်တော်တို့စောင့်နေတော့မှာ။ဆက်တဲ့ဆိုရင်ကတော့36ဦးပေါ့
။36ယောက်ကပျောက်ဆုံးနေတဲ့အကြောင်းသတင်းပို့တဲ့စင်းသာဖြစ်ပြီးစီးရင်ပေးသွင်းသူမရှိဘဲပျောက်ဆုံးနေသူတွေလည်းရှိနေတာကြောင့်ပျောက်ဆုံးသူရေအတွက်ဟာ40ကျော်နိုင်တယ်လို့ဒေသခံတွေကပြောပါတယ်။ဖားကံမြို့နယ်ကကျောက်စိမ်မော်ရီမှာမြေပြိုတဲ့အတွက်ဒေဆုံးမှုတွေမကြကနာဖြစ်ပွားလေရှိပါတယ်။2015ခုနှစ်နိုဝင်ဘာလကနေဒီကနေ့အထိအနည်းဆုံး18ကြိမ်ဖြစ်ပွားခဲ့ပြီးစီးရင်ကောက်ယူရရှိတဲ့ဒေဆုံးသူစုစုပေါင်း990ကျော်ရှိပြီဖြစ်ပါတယ်။အဆိုးဆုံးမြေပြိုမှုကတော့2020ခုနှစ်ဇွန်လနေ့မှာဖြစ်ပွားခဲ့တဲ့ဝေခါမော်ပြိုကျမှုပါ။အဲ့ဒီဖြစ်စဉ်မှာဒေဆုံးသူ192ယောက်ရှာဖွေတွေ့ရှိခဲ့ပြီးပျောက်ဆုံးသူ19ဦးရှိခဲ့ပါတယ်။ဖားကန်ဒေသမှာအခုလိုလူတွေတည်ဆုံးရတာဟာအစိုးရဆက်ဆက်သားမကကချင်လက်နက်ကိုင်အဖွဲ့နဲ့ကုမ္ပဏီကြီးတွေကတာဝန်ယူမှုတာဝန်ခံမှုမရှိဘဲကြောက်စိမ့်တူးပေါ်တာကြောင့်ဖြစ်တဲ့အကြောင်းကချင်လူထုအခြေပြုအဖွဲ့16ဖွဲ့ပါဝင်တဲ့ကချင် National Forum ကထောက်ပြထားပါတယ်။ဒီလိုဖြစ်စိုးရိမ်ထပ်မံမကြုံတွေ့စေဖို့အတွက်ကြောက်စိမ့်တူးပေါ်တာနဲ့စီမံခန့်ခွဲထားတွေကိုစနစ်တကျလှုံ့ဆော်ဖို့လိုတဲ့အကြောင်းလဲကချင် National Forum ကတိုက်တွန်းထားပါတယ်ခင်ဗျာ